စခန်းပြည်နယ်စစ်တွေမြို့ကိုတရင်ကနေကရောက်လာတဲ့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတဲရစ်စ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘဂနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအသံဝိုင်းနေနဲ့တွေ့ဆုံခဲ့ကြောင်းမွန်နော့ခရင်အုပ်ချုပ်ရေးမှူးဦးရထွက်ကဗီဒီယိုကိုပြောပါတယ်
တော်ပြူသွားတယ်ချိန်ချောင်းတောင်သွားတယ်ပြင်းကျန်းရုံမျိုးမှာသတိကွန်မြူနတီစစ်စင်မှာစစ်စင်မှာတိကျမှုရှိခဲ့တဲ့သတိကွန်မြူနတီနဲ့တွေ့တယ်အစ္စလာမ်ရဲ့မျိုးရတဲ့တိုင်းသားရဲ့နောက်ဟိန္ဒူရဲ့စစ်စင်မှာတိကျမှုရှိခဲ့တဲ့သတိကွန်မြူနတီကမိသားစုဝင်တွေနော်အသက်ခံရတဲ့လူတွေနော်တာခုတ်ခံရတဲ့လူတွေအဲသူတို့ရဲ့ဒီကောင်ကမိသားစုဝင်တွေနဲ့တွေ့တာနော်အဲ့ဒါပြီးတော့ကန်တော့ပြေလာကြည့်တယ်ပြည်ပြည်ကဒီအနေနဲ့စစ်တပ်ပြတ်သွားမှာ
အထူးကိုယ်စားလှယ်မစ္စဘဂနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တင်းငွေတွေကတွေ့ဆုံခဲ့တယ်လို့စစ်တွေမြို့နားကတက်ခဲ့ပြင်းမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံစကားပြောခဲ့ပါတယ်။မစ္စဘဂနာနဲ့အဖွဲ့ဟာတင်းငွေတွေမှာပဲမြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပြီးညနေပိုင်းမှာ ANP ရခိုင်မြို့သားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေး ANP ရဲ့သဘောထားကိုအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့တယ်လို့ ANP တာဝန်ရှိသူတွေကတွေ့ဆုံမှုပြီးမှ VOA ကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ် AP လာနောက်ပိုင်းမှာစတင်တာဝန်ပေးအပ်ခံခဲ့ရတဲ့ Miss Christine Bergner ဟာဇွန်လ12ရက်နေ့ကမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာမှာဇွန်လ13ရက်နေ့ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ Miss Bergner ဟာမြန်မာနိုင်ငံခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။မစ္စဘဂနာကသူမကိုအနှင်းထားတဲ့လုပ်ပိုင်권အရာခီးစဉ်အတွင်းမြန်မာအာဏာပိုင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေပသာရေးကောင်းဆောင်တွေအပြင်တန်တမာရေးအတိုင်းဝိုင်းနဲ့လည်းတွေ့ဆုံမှုရှိပြီးရခိုင်ပြည်နယ်ပြည်ပခအရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးတို့အပြင်လူ့ခွင့်ရေးကိစ္စကိုလည်းဆွေးနွေးမှာဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်မစခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်